ซาอุดิอาระเบียနိုင်ငံတွင်อิสลามบาตาวะเนี่ยถွတ်မြတ်ထားတဲ့မက္ကာမြို့မှာပြင်းထန်တဲ့အပူဒဏ်ခံခဲ့ရပြီးတော့အခုနေ့ဟာဂျီဖျားဘူးကာလာတွင်မှာတော့လူ 1300 ကျော်တေဆုံးခဲ့ရတယ်လို့ဆော်ရီတာဝန်ရှိသူတွေကပြောပါတယ်တေဆုံးသူ 83 ရာခိုင်နှုန်းဟာခွင့်ပြုချက်နဲ့လာတာမဟုတ်တဲ့ဖျားဘူးခီးသွားတွေဖြစ်ပြီးတော့သူတို့ဟာပြင်းထန်တဲ့အပူရှင်ဒီခီးရှီလမ်းလျှောက်ခဲ့ကြရတာလို့ဆော်ဒီကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်တေဆုံးသူ660ကျော်ဟာအီဂျစ်ကလာသူတွေဖြစ်တယ်လို့အီဂျစ်တာဝန်ရှိသူတွေကဆိုပါတယ်တိဆုံးတဲ့ထဲမှာတော့အင်ဒိုနီးရှားနိုင်ငံကဖိအားဘူး165ဦး၊အိန္ဒိယက98ဦးနဲ့ဂျော်ဒန်၊တူနီးရှား၊မော်ရိုကို၊အယ်ဂျီးရီးယားနဲ့မလေးရှားနိုင်ငံကခီးသွားတွေပါဝင်ကြတယ်လို့ EP သတင်းတရမှာဖော်ပြပါရယ်။အမေရိကန်နိုင်ငံသားဖိအားဘူး2ဦးလည်းတိဆုံးတဲ့ထဲမှာပါဝင်တယ်လို့သိရပါရယ်။ဆော်ဒီဖိအားဘူးခီးစဉ်အတွက်ခွင့်ပြုချက်မရှိတဲ့ခီးသွားအေဂျင်စီ16ခုရဲ့လုပ်ငန်းလိုင်စွင့်တွေကိုရုပ်သိမ်းခဲ့ရတယ်လို့အီဂျစ်တာဝန်ရှိသူတွေကပြောပါရယ်။မွတ်စလင်တိုင်းဖို့တသက်မှာတစ်ခါမက္ကာမှာရှိတဲ့ဟတ်ဒီဖိအားဘူးတော်လေးရှိတာပါ။အခုနှစ်ဟာဂျီဖျားဘူးခီးစဉ်တွင်ဖျားဘူးခွင့်ပြုချက်နဲ့သွားသူ32ဦးတိစုံနေဆိုပြီးတော့အီဂျစ်ဆူရကကြေညာခဲ့ပေမဲ့လို့ကြံတိစုံနေဖျားဘူးရည်အတွက်ကတော့မထုတ်ပြန်ခဲ့ပါဘူး။ဟာဂျီဖျားဘူးကာလာမှာဖျားဘူးခွင့်ပြုချက်နဲ့လာတာမဟုတ်တဲ့ခီးသွားတွေကိုဆော်ရီအာနာပိုင်တွေဘက်ကအရေးယူခဲ့ပြီးတော့ထောင်နဲ့ချီတဲ့ရည်အတွက်ကိုနိုင်ငံကနေပြီးတော့ပြန်နှင်ထုတ်ခဲ့ရပါတယ်။